ငင်းချာရေးကြောပန်းနေချိန်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့အစည်းတွေအနေနဲ့နားလည်မှုလွဲစေနိုင်တဲ့ကိစ္စတွေကိုရှေ့တန်းတင်မတောင်းဆိုကြဖို့နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်လို့လည်း AA အဖွဲ့ရဲ့လုပ်ရက်တွေဟာအုပ်ချုပ်ရေးအာဏာကိုထိပါတာဖြစ်လို့တပ်မတော်ကထိထိရောက်ရောက်နှိမ်နှင်းသွားမယ်အကြောင်းဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်းကဒီကနေ့တပ်မတော်နေ့စီရေးပြအခမ်းအနားမိန့်ခွန်းမှာပြောသွားပါတယ်နှစ်စဉ်အခမ်းအနားတက်လေရှိတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ခြေထောက်ကိုမတော်တဆထိခိုက်မိသွားတာကြောင့်ဒီနေ့မတက်ရောက်နိုင်ခဲ့ပါဘူးတပ်မတော်နေ့စီရေးပြအခမ်းအနားအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့မလ28ရက်နေ့မှာကျင်းပတဲ့84နှစ်မြောက်တပ်မတော်နေ့စီရေးပြအခမ်းအနားကိုပုံမှန်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကတက်ရောက်မိန့်ခွန်းပြောလေးရှိပေမဲ့ဒီကနေ့မှာတော့တက်ရောက်နိုင်တာမရှိပါဘူးဒီလိုမတက်ရောက်နိုင်တဲ့အကြောင်းကိုအခမ်းအနားမစမီတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကမီဒီယာတွေကိုအခုလိုပြောကြားပါတယ
်အဓိကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ကမလေးရေးကတူတူရုံးစင်းတဲ့အချိန်မှာနည်းနည်းခြေောက်ချော်သွားတဲ့ပုံစံပူပေါင်းတာလေးဖြစ်ပါတယ်တက်မတော်နေခန္ဓာကျွန်တော်တို့ကတောက်လျှောက်တနားရီခွဲတနားရီလောက်မတက်ရဘူးမတက်ရတဲ့အတွက်တခြားဟိုအိစမ်ရှိပါ
တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မတက်ရောက်နိုင်တာကြောင့်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကဒီကနေ့မိန့်ခွန်းပြောကြားခဲ့ပါတယ်ဒီမိန့်ခွန်းမှာငင်းချင်းဆွေးနွေးပွဲဆိုင်ရာအခြေအနေနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့တယ်လို့မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့တက်မတော်ရဲ့ရည်တည်ချက်ကိုလည်းအခုလိုပြောခဲ့ပါတယ
်ဒီတော်စုငင်းချင်းညီလာခံစည်းဝေးဟာပြီးဆုံးခြင်းမရှိသေးတဲ့အတွက်ထမှန်ပေါ်ပေါက်လာမယ့်အချက်များကိုပါခြုံငုံဆောင်ရွက်ပါမှအခြေခံဥပဒေပြင်ဆင်ရေးဟာပုံမူလေးနဲ့စီပဲဒီလိုပြင်ဆင်တဲ့နေရာမှာဘလို့လားအပ်တဲ့နိုင်ငံရေးအကျပ်တဲနဲ့ဘေးအတွက်ဆူကျိုးတွေမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဤလမ်းများအတိုင်းဥပဒေနဲ့အညီအစဉ်အဆက်လှုပ်ဆောင်သွားရမှာပဲဖြစ်တယ်
ပြည်ရင်းငင်းချမ်းရေးကိုဆောင်ရွက်ရမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကတဆင့်ဆောင်ရွက်ဖို့နဲ့ NCA မူပေါင်းနဲ့အညီဆောင်ရွက်ဖို့လည်းထည့်သွင်းပြောကြားခဲ့ပါတဲ့
တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများအနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်များဆောင်ရွက်နေတဲ့ကာလမှာနားလည်မှုလွဲမှားစေနိုင်တဲ့ကိစ္စတွေကိုခြေထားတင်တောင်းဆိုလာတာတွေငင်းချမ်းရေးလုပ်ငန်းစဉ်နဲ့မသက်ဆိုင်တဲ့ကိစ္စများကိုဆွဲတင်လာခြင်းတွေမပြုလုပ်ဖို့လိုအပ်တယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများနဲ့NCA မူပေါင်းတဲ့အညီပြည်စုံဆွေးနွေးညှိနှိုင်းမှုများပြုလုပ်ပြီးဒီမိုကရေစီလမ်းကြောင်းတိုင်းမှန်မှန်ကန်ကန်ရှောက်လန်းရန်လိုအပ်မှာဖြစ်တယ
်ဆက်လက်ပြီး2018ဒီဇင်ဘာလကစတင်ပြီးလေးလတာအပြည့်ရထားတဲ့ကာလအတွင်းမှာငင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတဲ့လုပ်ငန်းတွေကိုရှောင်ရှားပြီးငင်းချမ်းရေးအတွက်အများဆုံးဆွေးနွေးဖို့နဲ့2020မှာတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်စေဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုက်တွန်းထားသလိုစခိုင်းပြည်နယ်ကိစ္စနဲ့ပတ်သက်လို့လည်း AA ရဲ့လုံရက်တွေဟာအချုပ်အခြာအာဏာကိုထိပါတာကြောင့်ထိတိယောက်ယောက်နှိမ်နှင်းသွားမယ်လို့ပြောကြားပါတယ်နိုင်ငံရေးလေးလာတုံးသက်သူဒေါက်တာရံမျိုးသိန်းကတက်မရော်နေမိန်ခွန်းအပေါ်မှာတော့အခုလိုတုံးသက်ပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပေါ့လေအစိုးရခေါင်းဆောင်တွေနောက်အာဏာရပါတီခေါင်းဆောင်တွေနဲ့တပ်မတော်ခေါင်းဆောင်တွေကြားမှာမျက်နှာစုံညှိနှိုင်းဆွေးနွေးဖို့လိုအပ်တဲ့အခြေအနေတွေရှိနေတယ်ဆိုတာဒါအထင်ရှားတွေ့နေရတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအစိုးရဘက်ကလည်းလိုလားတယ်နောက်တပ်မတော်ဘက်ကလည်းလိုလားတယ်နောက်အာဏာရပါတီအနေနဲ့လည်းလိုလားတယ်အဲ့ဒီလိုအခြေအနေအောက်မှာကွဲလွဲမှုတွေကိုအလို့သဘောအလို့သဘောအများဆုံးညှိနှိုင်းဆွေးနွေးပြီးတော့နော်တိုင်းပြည်နဲ့ပြည်သူလူထုရဲ့မျက်နှာကိုရှေ့ရှုပြီးတော့ထိထိရောက်ရောက်ချေချေပြန့်ပြန့်ပြင်ဆင်နိုင်မှုလိုအပ်နေတယ်ဆိုတာကိုတွေ့ရတယ
်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကရရှိတဲ့ပြည်ထောင်စုသဘောတူညီချက်တွေဟာဆက်ဆက်နေတာကြောင့်အစိုးရလွှတ်တော်တက်မရော်နဲ့တိုင်းရင်းသားခေါင်းဆောင်တွေဟာအလေးနက်ထားပြီးညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်နေကြောင်းလည်းထောက်ပြပါတယ် NCA ကိုလက်မှတ်မြေးထိုးသေးတဲ့အဖွဲ့တွေကNCA ပြင်ဆင်ဖို့ကိုလိုလားနေချိန်မှာတက်မရော်က NCA ကိုလက်မှတ်ရေးထိုးဖို့တောင်းဆိုနေတာဟာလဲစိန်ခေါ်မှုတစ်ခုအဖြစ်ရှုမြင်ကြောင်းဒေါက်တာရံမျိုးသိန်းကတုံ့သက်ပါတယ်ဒီကနေ့ကြောက်တဲ့တက်မရော်နေဟာ1945ခုနှစ်ကဖက်စစ်ဂျပန်တွေကိုတပြည်လုံးတော်လှန်ခဲ့ကြတဲ့နေရက်ကိုသတ်မှတ်ကျင်းပတာဖြစ်ပြီးအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တချို့နိုင်ငံရေးအင်အားစုတွေကတော့ဖက်စစ်တော်လှန်ရေးနေ့အဖြစ်သတ်မှတ်ကျင်းပတာတွေရှိနေပါတယ်